နမ်တူမြို့နယ်ကတတလာရက်ကွက်အတွင်းမှာ2010ခုနှစ်မတိုင်ခင်ကတည်းကနေထိုင်ခဲ့တဲ့တတုရင်လုပ်ငန်းအကြီးစားဝန်ထမ်းတွေရဲ့နေအိမ်66လုံးကိုကျူးကျော်အဖြစ်သတ်မှတ်ပြီးဥပဒေအရရှင်းလင်းဖယ်ရှားမှာဖြစ်ကြောင်းကနဦးအနေနဲ့အဲ့ဒီနေအိမ်တွေမှာတပ်ဆင်ထားတဲ့လျှက်စင်မီတာဘုံတွေကိုဥပဒေနဲ့အညီဖြုတ်သိမ်းဖို့အေပီလကတည်းကအမတ်တတုရင်လုပ်ငန်းကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။မေလ10ရက်နေ့နောက်ပိုင်းမှာကျူးကျော်လို့သတ်မှတ်ခံခဲ့ရတဲ့နေအိမ်တွေကိုလျှက်စင်မီတွေဖျက်တောက်ခဲ့တာပါ။ဝန်ထမ်းတွေကတော့ဒီလိုမိဖြတ်တောက်မဲ့ကိစ္စအတွက်ကြိုတင်အကြောင်းကြားပြောဆိုခဲ့တာမရှိဘူးလို့ပြောကြပါဗျ။အမတ်1တပ်ထုတွင်လုပ်ငန်းဟာဝင်းမြင့်မှုစက်မှုလုပ်ငန်းကုမ္ပဏီကို2010ခုနှစ်မှာလုပ်ပိုင်ခွင့်လွှဲပေးခဲ့တယ်လို့သိရပါဗျ။ဒီဝန်ထမ်းဟောင်းတွေဟာအမတ်1တပ်ထုတွင်လုပ်ငန်းလက်ထက်ကလေးကနေထိုင်ခဲ့ကြတာဖြစ်ပြီးအခုချိန်မှာနေစရာအခက်အခဲရှိနေတယ်လို့ပြောကြပါဗျ။ဝန်ထမ်းမိသားစုတွေဟာသူတို့အခက်အခဲတွေကိုဖြေရှင်းပေးဖို့ဆိုပြီးမေလ23ရက်နေ့ကနမ်တူမြို့ဦးကျောင်းမှာလွတ်တော်ကိုယ်စားလှယ်တွေမြို့မိမြို့ဖတွေကိုတင်ပြပြောဆိုခဲ့ကြပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးမြို့မိမြို့ဖလည်းဖြစ်စီပင်ကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ဦးစန်းလွင်က
ဖုံးအားသွင်းမှုတော်မှအင်မတန်ခက်ခဲတဲ့အနေအထားမှာရှိတဲ့အတွက်နောက်ပင်စင်စားဆိုတာလည်းကျွန်တော်တို့ဆူလာပြားတွေဘက်ထရီတွေဝယ်ဖို့ဆိုတာတိတ်ပြီးအခက်အခဲရှိတယ်ဒါခက်ခဲရှိလို့တကယ်တမ်းကြလဲလေဒီတပ်ထုတွင်းပင်စားတွေကဒေသကိုမပြန်နိုင်လို
့ကျူကျော်လို့သတ်မှတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ဝန်ထမ်းဟောင်းမိသားစုဒေါ်အေးအေးမြင့်ကအခုလိုပြောပါတယ
်ဒီတပ်ထုတွင်းပင်စင်သားတွေကျူကျော်ဆိုတာကတစ်ချိန်လုံးကဒီတပ်ထုတွင်းမှာအတက်ပြစ်ပင်စင်ယူသွားလို့၃လအလိုမှာပင်စင်ကြီးမကြခင်မှာနုတ်တက်ပထမထောက်ပါတယ်၃လပင်စင်ကြီးကြရင်အိမ်ခန်းကိုဖယ်ပေးရပါတယ်အဲ့ဒီအချိန်မှာတအိမ်တုံးရဲ့မိသားစုပေါ့နော်မိသားစု၈ယောက်ရှိခဲ့တဲ့အိမ်ကအကြီးတော်၎င်းပညာရှင်ညံ့ဖြစ်တဲ့လူ၎င်းဒီအိမ်ခန်းလေးဆက်ရဖို့အတွက်ကိုဒီအလုပ်ကိုဝင်ရပါတယ်တပ်ထုတွင်းကိုဝင်ရပါတယ်ဝင်တဲ့အချိန်မှာကို့ဖေကအစ်စ်မိခဲ့လို့ရာရှိအိမ်ကဖြစ်ခဲ့ရင်လေဒီမိသားစုကဝင်တော့စာမတက်တဲ့အတွက်အခြေခံတာမန်လုပ်တမအခန်းဆယ်ပေပတ်လေအခန်းလေးမှာချပေးလိုက်ပါတယ်အဲ့လိုအချိန်မှာမိသားစု၈ယောက်နဲ့ဆယ်ပေပတ်လေအခန်းလေးဆိုတာချက်ဆရာပြုတ်ဆရာကောအနေထိုင်မဖြစ်တဲ့အချိန်မှာကို့ရဲ့မြေလွတ်အရှိခြံလေးထဲမှာတဲလေးဖြစ်နေခဲ့လိုက်ပါတယ်အဲ့လိုနေခဲကနေကျူးကျော်လေးဖြစ်ဖြစ်လာချိန်မှာနောက်ဆုံးလက်စစ်ကလေးရကျင်တဲ့ချိန်ကျတော့မီးလေးတွေခိုးတွေ့ပါခဏခဏပြတ်တယ်လက်စစ်တွေပြတ်တော့လူတွေအတွက်အန္တရာယ်ဖြစ်တယ်ဆိုရင်မတပ်ထူရင်းဝင်ကြီးကဟိုပါလေကိုချင်းစာကြီးမှဒီပင်စင်သားဝန်ထမ်းလေးတွေအတွက်ဆိုရင်မတယ်ဝင်မီတာပေါက်ကလေးလည်းချပေးလိုက်တာပါရှင်လောလောဆယ်ဖြတ်တာမီတာဖြတ်သွားတာတယုံဝင်ပေးထားတဲ့မီ96ရင်တပ်ထူရင်းကပေးခဲ့တယ်96ရင်မှာရှင်96ရင်ကိုပြန်ပြန်နဲ့တွက်မယ်ဆိုတအိမ်တောင်ကို9ယောက်ပဲတွက်လိုက်ပါအဲ့ဒီမှာဟိုတင်းမော့အတက်ကြီးပြီးမှမျက်စိမမြင်တဲ့ဟိုပင်စင်သားတွေလည်းရှိပါတယ်အခုမီးဖြတ်သွားတဲ့နေ့ကစပြီးမှအဝေးမှာတာသမီတွေပညာရေးနဲ့ဟိုဗောဒီမြို့မှာအရင်တုန်းကတော့လာအလောက်ကင်ဆက်ရှိမယ်ဆိုရင်မိသားစု၈ယောက်ဝန်ထမ်းတို့ကဒီမိုင်းထဲမှာပဲကျွန်တော်တို့ဆက်ပြီးမှမိသားစုဦးမကွဲတိုက်မဲ့ပြနေရမှာပေါ့နော်ဒီဌာနတွေကနေမိုင်းကြီးမလဲပတ်နိုင်တော့ဘူးလို့ပြောလိုက်တဲ့အချိန်မှာကျွန်တော်တို့တာသမီတွေကပညာတက်ပြီးသူများမြို့မှာရရဝန်ထမ်းနိုင်ငံဝန်ထမ်းတွေကိုပဲကျွန်တော်တို့လုပ်နေရပါတယ်ရှင
်လာစင်ကြတဲ့မီတာခါတွေကိုပုံမှန်ဆောင်ခဲ့ကြသလိုလက်ရှိမှာမိဖြတ်တောက်ခံထားရတဲ့အတွက်အခက်အခဲရှိနေတယ်လို့ဆိုပါရယ်လက်ရှိမှာမိဖြတ်ခံထားရပြီးကျူးကျော်လို့သတ်မှတ်ခံထားရတဲ့မိသားစုတွေဟာခေတ်ဆက်ဆက်တပ်ထုတွင်လုပ်ငန်းမှာလုပ်ကင်ခဲ့ကြသူတွေဖြစ်လို့အဆင်ပြေအောင်ညီနိုင်ပေးသွားမယ်လို့နမ်တူမျိုးအမတ်တဲ့မဲဆန္ဒနယ်မြေကလွတ်တော်ကိုယ်စားလှယ်ဦးတင်လိုင်းကပြောပါရယ
်ဒီလေးကတော့ဒီဥစ္စာကိုအတတ်နိုင်ဆုံးဒီမန်ဆန်ဖော့ဆိုတာတပ်ထုတွင်နယ်မြေကဝန်ထမ်းတွေအတွက်အလုံးလှုပ်ထားတဲ့ဒီလေရားလျက်စစ်လေအဲ့ထွက်လို့ပါပါပေါ့နော်အဲ့ဒီဥစ္စာလှုပ်ထားတဲ့အတွက်ဒီနယ်မြေမှာရှိတဲ့ဝန်ထမ်းကောင်းနေကိုပြန်ပြီးတော့ကြတော့အတန်းထန်ဆုံးပြန်ပြီးတော့ကြာမီလင်းအောင်လုပ်ပေးဖို့အဓိကလိုအပ်တယ်လို့ဆောင်ရွက်ပြီးမလို့စီစဉ်ရှိပါတယ
်အမတ်တီတပ်ထုတွင်လုပ်ငန်းကနေလုပ်ပိုင်ခွင့်လွှဲပြောင်းရရှိထားတဲ့ဝင်းမြင့်မုတ်ကုမ္ပဏီရဲ့စီမံကိန်းညွှန်ကြားရေးမှုကို RFA ကဖုန်းနဲ့ဆက်သွယ်တာမှာတော့တပ်ထုတွင်လုပ်ငန်းတာဝန်ရှိသူကိုသာမေးဖို့ဖြေကြားပါတယ်နမ်တူမျိုးကတပ်ထုတွင်လုပ်ငန်းတာဝန်ခံကိုတွားရောက်မေးမြန်းတာမှာတော့နေပြည်တော်ညွှန်ကြားချက်အရလှုပ်ဆောင်ရတာလို့သာဖြေပါတယ်1986ခုနှစ် AP တရက်နေ့မှာမြမဘော်ရင်ကော်ပိုရေးရှင်းကနေအမတ်တတုဒူဖော်ရေးကော်ပိုရေးရှင်းအဖြစ်အမည်ပြောင်းခဲ့တဲ့နမ်တူဘော်ရင်တတုလုပ်ငန်းဟာ1989ခုနှစ်မှာတော့အမတ်တတုရင်လုပ်ငန်းအဖြစ်2009ခုနှစ်ထိလုပ်ကိုင်ခဲ့တာပါ KSSF ဝန်ထမ်းပေါင်း3000ကနေ5000ကျအသုံးပြုပြီးလုပ်ကိုင်ခဲ့တဲ့သမိုင်းဝင်မိုင်းလုပ်ငန်းကြီးတစ်ခုလည်းဖြစ်ပါတယ်2010ပြည့်နှစ်မှာပုဂ္ဂလိကကုမ္ပဏီတစ်ခုဖြစ်တဲ့လက်ရှိလုပ်ကိုင်နေတဲ့ဝင်းမြင့်မော်ကုမ္ပဏီကိုလွှဲပြောင်းပေးချိန်မှာဝန်ထမ်း2000ကျော်ရှိခဲ့တာကနေလက်ရှိမှာနမ်တူဘော်ရင်းလုပ်ငန်းအတွက်လိုအပ်တဲ့လျှက်စစ်တအားထုတ်ပေးနေတယ်။မန်ဆန်ရေတံခွန်ရေအားလျှက်စစ်စက်ရုံကနေနမ်တူစက်ရုံဘော်ရင်းစက်ရုံအထိအလုပ်သမားစုစုပေါင်း1000ဝန်းကျင်သာကျန်တော့တယ်လို့ဆိုပါရယ်။အငြိမ်းစားယူခဲ့တဲ့ဝန်ထမ်းဟောင်းတွေအနေနဲ့ခေတ်ဆက်ဆက်ဒီမိုင်းတွင်းကြီးမှာပဲလုပ်ကိုင်ခဲ့ကြတာဖြစ်လို့တခြားနေရာတွေကိုရွှေ့ပြောင်းနေထိုင်ကြဖို့အခက်အခဲရှိနေတာကြောင့်အစိုးရပါဝင်သက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့ဝန်ထမ်းဟောင်းတွေနေရာထိုင်ခင်းရရှိရေးကူညီဖြည့်ရှင်းပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်ကကန်တာပါ